ကျန်းပြည်နယ်မှာဒေသခံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတိုးမြင့်လိုက်သလိုရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေကြတာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကတော့ရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ဒေသခံအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ထားတယ်လို့ VOA ကပြောပါတယ
်ရွေးကောက်ပွဲကော်မရှင်အစဉ်အဆက်ကတာဝန်ရှိသူတွေရဲ့ရွေးကောက်ပွဲကာလလုံးမှာသူတို့ဆောင်ရွက်ရတာရှိတဲ့အတွက်တော့လုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ပေးဖို့တက်ဆိုင်အောင်ဖွဲ့စည်းရင်းနဲ့ညှိနှိုင်းထားတဲ့အတွက်သူတို့အဲ့ဒါကြီးကတော့နေပြည်တော်ကတက်ဆိုင်လုံခြုံရေးဆိုင်ရာဖွဲ့စည်းရင်းကတော့ကုညီပေးနေမှာပါကျွန်တော်တို့လည်းညှိနှိုင်းထားပြီးသားလည်းဖြစ်ပါတယ်ဟုတ
်ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအထွေထွေအတွင်းရင်းမှုဦးနစ်ဆန်ဦးကလည်းပြစ်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်းVOA ကိုပြောဆိုထားပါတယ်။ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ကိုစနစ်နေ့နောက်ပိုင်းကပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။အခင်းဖြစ်တဲ့ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချိုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရရှိထားသူလည်းဖြစ်လက်ရှိပြည်သူ့လွှတ်တော်ဒူဥက္ကဋ္ဌလည်းဖြစ်သူဦးထွန်းထွန်းဟင်ရဲ့အကိုတော်ဆက်သူတဦးလည်းဖြစ်ပါတယ်။ကြောင်မဲဒေတာကန်ဦးတင်မောင်သိန်းကတော့ရွေးကောက်ပွဲနဲ့သက်ဆိုင်မယ်လို့သူယူဆကြောင်းပြောဆိုသွားပါတယ်
။အခုပြစ်ခါနဲ့ရွေးကောက်ဥက္ကဋ္ဌကငါတို့ကပြုံးထုံးသေးပါညာထုတ်တာပေါ့နော်။ဒါကတော့သူရဲ့ပင်မလည်းကောင်ကြပါဘူး။သူဒီဒီဝိုင်းလုံကနဲ့ပတ်သက်လို့ထိတ်တဲ့ကြတယ်လို့တကူမှမရှိဘူး။လေဒါကြောင့်မို့လဲဒေတာကန်တော်များများနဲ့လူညုံတောင်းတုံးတက်ကြတာလေ။ဒီဝိုင်းနဲ့တော့ပတ်သက်ဘူးလို့လုံးပါကြတာပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့တရင်ရတော့ဒီကောက်ပွဲကကောက်ွက်တာလေးရှိလာပေါ့နော်အဲဒီကလည်းတော့ဘာကလည်းကောက်ွက်တာလေးဖြစ်လာတယ်ပြည်လာတော့ပြန်စီပြန်လဲစီစစ်ပါဆိုပြန်လဲစီစစ်တာလေးလုပ်တယ်ကြားတယ်ပေါ့နော်ဟုတ်အဲ့တော့လူအများတုံးတက်နေတာကတော့ဒီခရက်လူယူစားတယ်ပေါ့မိုင်းတုံမိုင်းစားမိုင်းချက်ပဲအဲ့ဒီမှာလည်းပဲငင်းပွားမှုတွေနဲ့အများကြီးဖြစ်နေတယ်ပုတ်တန်နေတယ်လို့ကျွန်တော်ကြားတယ်အမြေပြင်ပေါ့နော်မြေပြင်ပေါ်လာဟာလာတော့မဟုတ်ဘူးပေါ့ကျွန်တော်ကြုံပြီးတော့ကြည့်မယ်ဆိုရင်တော့အဲ့လိုကြီးဖြစ်တာတော့ရှိတယ်ပေါ့နော
်လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူးရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်းဝင်းကတော့ရွေးကောက်ပွဲမဲရလက်တွေနဲ့ဆွတ်နွယ်မှုရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ရှင်းပြကျွန်တော်တို့ပါတီကတော့မဆိုင်ဘူးပေါ့နော်ဟိုဆိုလိုချင်တာကဒီမဲအငင်းပွားမှုကိစ္စကတော့ဒါကမဲအငင်းပွားမှုကိစ္စဖြစ်တာပဲလေနော်ဟိုပြစ်ခတ်မှုကိစ္စကလည်းကျွန်တော်တို့ဒါကတော့ဘယ်အဖွဲ့ကပြစ်တာလဲဆိုတာကိုလည်းမသိဘူးလေနော်ထုံးစံရတော့ဟိုနိုင်နေရှုံးနေဆိုလို့ရှိရင်တော့ဟိုဒါဒါယူကောက်ပွဲနဲ့ဆိုင်နေပါညာတော့ပြောကြမှာပဲလေဒါပေမဲ့ကျွန်တော်တို့ကတော့ဒါမှတ်ချက်မပြုလို့ပါဘူးနော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့အနာရ NLD ပါတီကမဲအများစုအနိုင်ရကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပေမဲ့အတိုက်ခံတဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလဒ်တွေကိုကန့်ကွက်မှုတွေရှိနေတာပါကော်မရှင်ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်း920နဲ့အများဆုံးအနိုင်ရခဲ့ပြီးပြီးခိုင်ဖြိုးပါတီက82ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦးရခိုင်မျိုးသားပါတီက15ဦးအနိုင်ရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါ